အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်မှာပြည်ထောင်စုကြက်ခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေကသဘောတူညီတာမရှိပေမဲ့ကော်မတီမှာပူးပေါင်းပါဝင်ရေးကိစ္စပါတီရင်းဆက်လက်ဆွေးနွေးဖို့တော့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်ပြုလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်မှာဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအဆုံးဖြတ်ခံယူခဲ့တာဖြစ်ပါတယ်။ဒီလိုမဲခွဲဆုံးဖြတ်တဲ့အခြေအနေကိုပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုထုတ်ပြန်ကြေညာပါတယ
်။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမင်းများတဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာဝန်ပေးအပ်ခြင်းအမိန့်ကြေညာစာမူကြမ်းကိုလွတ်တော်ကအတည်ပြုကြောင်းနဲ့ဖွဲ့စည်းမင်းရဲ့နိုင်ငံရေးပါတီအစုအဖွဲ့အချို့နေရာမှာကြန့်ရှိနေတဲ့အမည်စင်းများအတွက်အမည်စင်းရရှိချိန်မှာထပ်မံထုတ်ပြန်ပေးမည်ဖြစ်ကြောင်းကြေညာပါတယ်
ဖွဲ့စည်းလိုက်တဲ့45ဦးပါပူးပေါင်းကော်မတီကိုပြည်ခိုင်ဖြိုးပါတီ၊ရခိုင်မျိုးသားပါတီနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကန့်ကွက်တာတွေရှိသလိုပြန်လည်သုံးသပ်ညှိနှိုင်းဖို့ဆွေးနွေးထားတာဖြစ်ပါတယ်။မဲခွဲမဆုံးဖြတ်ခင်မှာဆွေးနွေးဖို့တောင်းဆိုခဲ့တဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်နဲ့လွတ်တော်ကိုယ်စားလှယ်တချို့ကိုနာယကကဆွေးနွေးခွင့်မပေးခဲ့ပါဘူး။ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်ပြီးအဓိကသဘောမတူတဲ့အချက်ကိုပြည်ခိုင်ဖြိုးပါတီပျော်ပွဲမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်အေးကလွတ်တော်ခိတရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုရှင်းလင်းပါတယ
်ဥပဒေနဲ့အညီလှုပ်ဆောင်ချက်မရှိလို့နောက်တစ်ခုကအန်ဂယ်တို့ကိုနှစ်ကြိမ်အစည်းအဝေးခေါ်ထားတဲ့ဒီကိုယ်စားလှယ်တွေရဲ့တင်ပြချက်တွေအပေါ်မှာနော်အဲနိုင်ငံကဟာနော်အရေးယူဆောင်ရွက်မှုနော်ပြန်လည်ဆွေးနွေးညှိနှိုင်းမှုဒါတွေမလုပ်ဖဲနဲ့ကြည့်ရနေအစီအွေလဲဒီတိုင်းပြီးဆုံးသွားတယ်15နှစ်အစီအွေလဲဒီတုန်းပြီးဆုံးသွားတယ်ပြီးတော့မှသူ့ရဲ့လုပ်ပိုင်ခွင့်တာဝန်အရဆိုပြီးတော့เนาะလှုပ်ဆောင်သွားတဲ့လှုပ်ဆောင်ချက်မျိုးဟာเนาะပြည်ထောင်စုလွှတ်တော်မှာเนาะဒါလှုပ်တဲ့မလှုပ်တဲ့အားလုံးစဉ်းစားစီစဉ်တဲ့သဘောဖြစ်ပါတယ်
တမရော့ဘက်ကပူပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ရမှာတမရော့နဲ့အခြားပါတီတွေရဲ့ဆွေးနွေးချက်တွေကိုလစ်လျူရှုပြီးလွှတ်တော်အတွင်မဲခွဲတဲ့အပေါ်မှာအားလုံးရဲ့သဘောဆန္ဒမပါဝင်ကြောင်းဥပဒေကိုမလိန်တပတ်လောက်ရောက်ကြောင်းဗိုလ်မှူးချုပ်မောင်မောင်ကဝေဖန်ထားပါတယ်။ပူပေါင်းကော်မတီမှာပါဝင်ရေးနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်။
အဲ့တော့ကျွန်တော်တို့ကတော့သူ့ရဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရတယ်ဆိုတော့လည်းပါဝင်နိုင်အောင်တော့ကြိုးစားမှာပေါ့လေ။ဒါလည်းကျွန်တော်ပြန်ပြီးတော့မှအဲကျွန်တော်တို့အစုအဖွဲ့မှာပြန်စဉ်းစားပြီးတော့ဆုံးဖြတ်ပြီးတော့ကျွန်တော်ဘယ်လိုပါဝင်မလဲဆိုတာပေါ့လေ။ဒါလိုဆက်လက်ပြီးဆောင်ပါမယ်။နောက်တစ်ခုကလည်းပြည်သူအများလိုချင်တဲ့ Facebook ပြင်ဆင်ရေးမှာတက်မတော့မပါဘူးဆိုရင်ကျွန်တော်လည်းမသင့်တော်ဘူးပေါ့လေ။ကျွန်တော်အနေနဲ့ကတော့ပြင်ဖို့အတွက်ကျွန်တော်တို့ကစိတ်ကူးရှိပြီးသားစီမံပြီးသားအတိုင်းမှာလည်းပြင်တဲ့ပုံစံနဲ့လုံထုံးလုံးလေးတွေကလားဥရင်းနဲ့မညီပန်းနဲ့ဥပဒေကိုကျော်လွန်လာလို့မလေးတစ်ပတ်နဲ့လုံနေတာဒါမှမဟုတ်ဖြစ်နေတာကျွန်တော်နိုင်ငံအတွက်လည်းမကောင်းဘူးဗ
ျကြီးခိုင်ဖြိုးပါတီကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုမကန့်ကွက်ကြောင်းပြင်ဆင်ရမှာဥပဒေနဲ့အညီဖြစ်ရေးကိုသာလိုလားပြီးပူပေါင်းကော်မတီမှာပါဝင်ရေးကိုတော့စဉ်းစားဆုံးဖြတ်မှာဖြစ်ကြောင်းဦးတောင်အေးကပြောပါတယ်မဲမခွဲမီပြည်တော်စုလွှတ်တော်ဒုတိယနာယကကပူပေါင်းကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးရှင်းလင်းရမှာဒီကော်မတီကဖွဲ့စည်းပုံအခြေခံဥပဒေကိုလိလာတုံ့တက်ပြီးပြည်တော်စုလွှတ်တော်ကိုအစီရင်ခံဖို့ဒီအစီရင်ခံစာကိုလွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်အရဆောင်ရွက်မှာဖြစ်ကြောင်းထက်သွင်းပြောကြားထားပါတယ်ပူပေါင်းကော်မတီရဲ့အတွင်းရေးမှူးဖြစ်သူရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်73ကလွတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကကော်မတီလုပ်ငန်းတွေကိုအ мян ဆုံးဆောင်ရွက်မှာဖြစ်ကြောင်းပြောဆိုပါတယ
်ပူပေါင်းကော်မတီဟာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကြီးကိုဟာလာ20ရာခိုင်နှုန်းနေပါတယ်မလို့ပဲနဲ့တန်းတင်လိုက်တော့မှာလားဆိုတော့မဟုတ်ပါဘူး2 step ပါပထမချိန်လွှတ်တော်တုန်းကတော့လေးလာ30ရေးဆိုပြီး1 step သွားခဲ့တယ်ပြီးခဲ့ခါကျတော့မှနော်အကောင့်ထဲဖော်ရေးဆိုပြီး2 step ဒီ2 step လုံးကိုဒီပူပေါင်းကော်မတီတရက်ထဲကနေပဲထိရောက်နေပေါ့နော်မြ мян ဆန်းဆန်းအဓိကတော့တိုင်မီပဲမြ мян ဆန်းဆန်းအချိန်မစွဲပဲနဲ့တကယ့်ပြည်သူတွေလိုလားနေတဲ့ဆန္ဒအစ်စ်အမှန်ကိုမြ мян ဆန်းဆန်းဆောင်ရွက်နိုင်ဖို့အတွက်ဒီပူပေါင်းကော်မတီအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့ပူပေါင်းကော်မတီမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်က18ဦးတမရော်သားလွှတ်တော်ကိုယ်စားလှယ်8ဦးပြည်ခိုင်ဖြိုးရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က2ဦးစီလွှတ်တော်တွင်းမှာကိုယ်စားလှယ်2ဦးကနေ9ဦးစီထိရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးတို့နဲ့သတ်မှတ်ထားပါတယ်လွှတ် တော်တော်တွင်းမှာနိုင်ငံရေးပါတီ14ခုရှိရမှာ73ခုကပူပေါင်းကော်မတီမှာပါဝင်ဖို့ကိုယ်စားလှယ်စီရင်ပေးပို့ထားပြီးတမ်ရော်နဲ့ပြည်ခိုင်ဖြိုးပါတီကပေးပို့တာမရှိသေးပါဘူးပေးပို့လာချိန်မှာပူပေါင်းကော်မတီပါညီစင်းတွေကိုထပ်မံထုတ်ပြန်ဖို့ရှိနေပါတယ်